ဒီကနေ့ကြားရတဲ့မြန်မာနှစ်သက်ကူအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား၈000ကျော်လေးစက်တရာကိုလွန်ငင်ခွင့်ပြုလိုက်တယ်လို့လွန်ငင်ခွင့်ပြုရမှာလည်းအရင်ကပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေကိုပယ်ဖြတ်ပေးလိုက်ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုးစားလိုက်ကြပါပေမယ အရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ဖြတ်တဲ့အမိန့်တစ်ခုနဲ့နိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုလူငင်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်သုံးခုကိုထုတ်ပြန်ကြေညာခဲ့ပါတယ်ပထမဆုံးအမိန့်ဖြစ်တဲ့အမိန့်အမှတ်16မြင်းဆောင်2018အရအရင်ကနိုင်ငံရေးအကျဉ်းသားတွေကိုလူငင်းခွင့်ပြုရမှာထောင်ကျွေးချံအဖြစ်သတ်မှတ်ခဲ့တဲ့စီကံချက်ကိုပယ်ဖြတ်ကြောင်းအမိန့်ကိုအခုလိုကြေညာခဲ့ပါတယ
်နိုင်ငံရေးနဲ့ဆက်လင်းသည့်ပြည်မှုများတွင်ရှာတွေ့ကျင့်သုံးဥပဒေပုံမှန်၄၁ပုံမှန်ကွဲ၁အရသတ်မှတ်ခဲ့သည့်စီကံချက်များကိုပယ်ဖြတ်သည့်အမိန့်နိုင်ငံရေးနဲ့ဆက်လင်းသည့်ပြည်မှုဖြင့်ပြည်ထောင်ကြားခံခဲ့ရသူများကိုရှာတွေ့ကျင့်သုံးဥပဒေပုံမှန်၄၁ပုံမှန်ကွဲ၁အရလူငင်းတက်တာခွင့်အမိန့်များထုတ်ပြန်၍စီကံချက်ဖြင့်လူငင်းတက်တာခွင့်ပြုခဲ့ရတွင်ရှင်တို့ဤလူမှုအခွင့်အရေးကိုမျက်ညာသောအပြင်အဆိုပါအမိန့်များပါသတ်မှတ်ထားခဲ့တဲ့စီကံချက်များကိုဤအမိန့်ထုတ်ပြန်သည့်နေမှာစ၍ပယ်ဖြတ်လိုက်သည်ပုံဝင်းမြင့်နိုင်ငံတော်သမ္မတ
ဒီလိုပယ်ဖြတ်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကကြိုဆိုကြောင်းအဖွဲ့ရဲ့တွဲပက်အတွင်းရေးမှူးဦးဘိုကြည်ကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်နိုင်ငံရေးအကျဉ်းသားဖောင်းနေတဲ့ဂျင်းတမောမောနဲ့ဖြစ်ပြီးတဲ့စိုးရိမ်မှုတွေကိုဖြေကျောက်စေတဲ့ဒီဒီမှုကြေညာပြီးတော့ပြည်ထောင်စုကတော့လေဒီပုံမှာနိုင်ငံရေးကျင်းနာဟောင်းနေကိုကကျွန်တော်တို့ကကျေးဇူးတင်ရှိပါတယ်။ဒီနောက်ကဒီနိုင်ငံရေးပြည်မှုနဲ့ထောင်ပြတာလည်းဥပမာကုမင်းကုန်နိုင်လို့ဆိုရင်ဒါပြည်မှုကြေညာနေရာရှိတယ်။နိုင်ငံရေးပြည်မှုတွေနဲ့ပတ်သက်ပြီးထောင်ပြထားခဲ့တဲ့သူတွေရဲ့ပြည်မှုကြေညာနေကိုပတ်သက်ပြီးလိုက်တာပါ။ဒါကရုပ်ကျင်းနာတွေမသက်ဆိုင်ပါဘူး
။ဆက်လက်ပြီးတော့လေနိုင်ငံရေးကျင်းနာဟောင်းတွေတွေ့ကြုံနေရတဲ့အခက်အခဲတွေအတွက်လည်းအခုလိုမြစ်တာရက်ခံပါတဲ
့။ဒီနိုင်ငံရေးကျင်းနာတွေမှာသူတို့ရဲ့အတမိုးဝန်ကြောင်းဆိုင်ရှင်တွေပြန်ပြသေးတယ်လို့ကျွန်တော်တို့ကြားသိနေရရှိတယ်။တချို့မှတ်ပုံကင်းတွေထုတ်ရမှာအခက်အခဲလေးတွေရှိနေတယ်လို့လည်းကျွန်တော်တို့ကြားသိနေရရှိတယ်။ဇန်မိုးလေးတွေကိုလည်းဖြေပြောက်ဖို့အတွက်ကျွန်တော်တို့မြစ်တရက်ခံပါရတယ်။အဲဒီလိုပဲဒီတချို့အလုံးခေါ်စားတွေထဲမှာနိုင်ငံရေးကြီးမှုဖြင့်ထောင်ပြောက်သူများလျှောက်ထားဖို့ဆီကတော့မျိုးတွေကျွန်တော်တို့တွေ့ရတာအများကြီးရှိတယ်။အဲတော့ဒီလိုမျိုးတွေကိုလည်းညွှန်ကြားချက်တစ်ခုခုမိတ်တစ်ခုခုထုတ်ပြီးတော့ပြည့်စုံပြီးလို့ရှိရင်တော့နိုင်ငံရေးကျေနပ်အောင်နေတော့လုံးကခွန်ရမှာတော့တကယ်ဒီဒရန်ဖြစ်သွားပြီပါဗျာ။ဒါတော့ဒီလိုမျိုးပြန်ဆက်ပြီးတော့ဝန်ဆောင်ပြီးတော့ကျွန်တော်တို့ကမြစ်တက်ရောက်ခဲ့ပါတယ်
။အမိန့်အမှတ်စက်ခွန်မြင်းဆောင်2018မှာတော့နိုင်ငံသားအကျဉ်းသား8490ကိုလူငင်းခွင့်ပေးကြောင်းကြေညာခဲ့တယ်လို့အမိန့်အမှတ်18မြင်းဆောင်2018အနေနဲ့ကတော့နိုင်ငံခြားသားအကျဉ်းသားအကျဉ်းသူ52ဦးကိုစီကံသတ်မှတ်ချက်မထားဘဲလူငင်းခွင့်ပေးပြီးပြည်နေတံပေးလိုက်ကြောင်းထုတ်ပြန်ပါတယ်။နိုင်ငံသားအကျဉ်းသားတွေလွှတ်ပေးရမှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးကြံရှိနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားစေလိုကြောင်းလည်းဥပိုလ်ကြီးကအခုလိုပြောပါတယ်
။ဒါဒီနိုင်ငံရေးအကျဉ်းသားတွေထဲမှာလည်းကျွန်တော်တို့သတင်းရသတ်မှတ်ရတဲ့ဒီဒေသ36ယောက်ပါတယ်ဆိုတော့အများစုပါတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လက်ရှိထောင်ထဲမှာအချင်းကြံနေပြီးတဲ့18ယောက်ကျန်နေတယ်။နောက်ထောင်ထဲကနေပြီးအမှုရင်ဆိုင်နေတဲ့သူ84ယောက်ဆောင်ပြည်နေပြီးတော့အမှုရင်ဆိုင်နေတဲ့သူ300လောက်ကျန်နေတယ်ဒီလူတွေတော့လည်းဟိုနိုင်ငံတော်အစိုးရအနေနဲ့ဆက်ပြီးတော့စဉ်းစားပြီးတယ်လို့ကျွန်တော်တို့တင်ပြတင်ပါတယ
်ဒီကနေ့လွတ်မြောက်လာသူတွေထဲမှာတည်တံ့ကြခံထားရတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကတပ်မဟာမှုစက်ခွန်ကျော်ခေါ်ဦးတန်ကြောင်အပါအဝင်2ဦးနဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တည်တံ့ပေးခံရတဲ့ဗိုလ်မှူးဝင်းနိုင်ကျော်တို့ပါဝင်ကြောင်းကနဦးသတင်းရရှိထားပါတယ်2016ခုနှစ် AB လ10ရက်နေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အရနိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ199ဦးကိုအမှုရုပ်သိမ်းပြီးလွှတ်ပေးခဲ့ဘူးတယ်လို့အကျဉ်းထောင်အသီးသီးကအကျဉ်းသား2188ဦးကိုလွှတ်ပေးခဲ့ပါတယ်2018ခုနှစ်ဧပြီလ12ရက်နေ့ကတော့အကျဉ်းသားစုစုပေါင်း2283ဦးကိုလွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားမပါတဲ့လောက်နည်းနည်းရှိခဲ့ကြောင်းဝေဖန်တာတွေရှိခဲ့ပူပါတဲ့